သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါသောတာရှင်များယနေ့ April 9ရက်တနင်္လာနေ့အတွက် SPSnew stress တဲ့တင်သူများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောမှာယနေ့အတွက်ထိတ်တန့်တင်များစကိုင်းတိုင်းငလင်းနောက်ဆုံးရသေဆုံးစီရင်ဧပြီလ6ရက်နာနေ8နာရီထိစစ်ကောင်စီထုတ်ပြန်ကြေးရ Richter scale 9.8 ပြင်းထန်သောငလင်းတန်းကြောင့်သေဆုံးသူ3482ဦးရှိပြီးဒဏ်ရာရရှိသူ4680ဦးနဲ့ပျောက်ဆုံးနေသူနေရာနဲ့ဆက်လျူးရှိကြောင်းသိရှိရပါတယ်။ပြင်အား9.9ရှိတဲ့မြင်းကလေးကြောင့်မန္တလေးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊ပဲခူးတိုင်း၊နေပြည်တော်ကောင်းစီနယ်မြေနဲ့ရှမ်းပြည်နယ်အရှိမြောက်ပိုင်းနေရာများမှာစိုးဝါးစွာပျက်စီးခဲ့သလိုလက်ရှိအချိန်ထိအကူအညီများလိုအပ်နေတယ်လို့ဆိုပါတယ်။ Richter scale 9.9 ရှိအလွန်ပြင်းထန်သောငလင်းဟာမန္တလေးမြို့အရှိမြောက်ဘက်20ကီလိုမီတာအခန့်ကွာကိုဗဟိုပြုကမာရှ28ရဲ့မွန်လွယ်12:50မိနစ်၌လှုပ်ခတ်ခဲ့ပြီးနောက်ဆက်တွဲငလျင်များနဲ့ထပ်မံလှုပ်ခဲ့ကြောင်းမန္တလေး၊စကိုင်း၊မင်းကုတ်နေပြည်တော်60ဆသောဒေသများမှာလူသေဆုံးမှုနဲ့ထိခိုက်ပျက်စီးမှုတွေများပြားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာငလျင်ကူညီရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးထုတ်ပြန်ချက်သမ္မတထရမ့်အစိုးရကနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာ American Agency USAID လေပတ်မှုကိုဆိုင်းငံ့ထားတာကြောင့်မြန်မာကငလျင်ကို Washington ဘက်ကမကူညီနိုင်ဖြစ်နေတယ်ဆိုတဲ့စွပ်စွဲချက်တွေကို American နိုင်ငံခြားရေးဝန်ကြီး Marco Rubio ကတုံ့ပြန်လိုက်ပါတယ်။ American တွေနဲ့ရေလုံးကတဘာမှဘယ်အနေတွေကိုအကူအညီပေးတယ်လို့မျိုးမြန်မာငလျင်ကိုဘာကြောင့်မတုံ့ပြန်နိုင်ခဲ့တဲ့ဆိုတာကို BBC ကမေးမြန်းချိန်မှာတော့ကဘာမှာကျွန်တော်တို့အစိုးရတရက်ထဲတာရှိတာမဟုတ်ဘူးလို့သူကပြန်ဖြေသွားပါတယ်။ယခုသတင်းပတ်အစောပိုင်းတုန်းက USAID ကိုဖျက်သိမ်းဖို့ပြင်ဆင်နေတာကြောင့်မြန်မာငလျင်ကို American ကကယ်ဆယ်ရေးအဖွဲ့တွေနဲ့ရှာဖွေရေးခွေးတွေမလွတ်နိုင်တာဆိုပြီး USAID ကရရှိသုံးဦးကပြောဆိုပါတယ်။ American နိုင်ငံခြားဝန်ကြီး Rubio ကတော့ American ပြည်ထောင်စုဟာတခြားလိုအပ်ချက်ရှိသူတွေနောက်အမေရိကန်မျိုးသားချိုးစည်းဝါနဲ့ဆက်ဆက်တဲ့ဦးစားပေးစရာကိစ္စတွေနဲ့ချိန်ညှိပြီးကဘာလုံးဆိုင်ရာလူသားချင်းစာနာမှုအချက်တွေကိုဟန်ချက်ညီအောင်လှုံ့ဆော်ရတာလို့ပြောဆိုပါတယ်ကျွန်တော်တို့လုံနိုင်တဲ့အပိုင်းကိုလုံမှာပဲအဲ့ဒီမှာကျွန်တော်တို့လူတွေရောက်နေပြီထပ်လဲရအောင်မှာပါကျွန်တော်တို့တတ်နိုင်သမျှကူသွားမယ်လွယ်လွယ်ကူကူလောက်ကန်ရတဲ့နေရာမဟုတ်ဖြစ်နေတယ်ကျွန်တော်တို့ကိုမချိုက်တဲ့စစ်ကောင်းဆောင်တွေရှိတယ်လို့သူကပြောဆိုသွားပါတယ်။ကြောင်မီးသွေးတွင်ပြိုကျစနစ်တောင်ဘက်တွင်ကြောင်မီးသွေးတွင်ပြိုကျမှုကြောင့်အလုသမာလေးဦးဒဏ်ရာရရှိသွားပါတယ်။အာဏာပိုင်များကတနင်္လာနေ့နံနက်တွင် gas ပောက်ကွဲမှုကြောင့်ဖြစ်ပေါ်လာတယ်လို့တန်တရားရှိတဲ့ Douglas Park မိုင်းပြိုကျမှုအပြီးတွင်အဆိုပါအလုသမာနှုတ်ဦးမှတည်ငြိမ်သောအခြေအနေတွင်ရှိနေကစေယုံမှတရားကုသနေပါတယ်။New South Wales Resources Regulator ကပြူချမှုနဲ့ပတ်သက်၍စုံစမ်းစစ်ဆေးမှုတစ်ခုစတင်လုပ်ဆောင်နေတယ်လို့ဆိုပါတယ်။ Federal အလုပ်ကိုင်နဲ့အလုပ်ခွင့်ဆက်ဆံရေးဝန်ကြီး Mary Ward က Australian အားလုံးဘေးကင်းလုံခြုံသောအလုပ်ခွင့်တစ်ခုရထိုက်ကြောင်းဒါကသတိပေးချက်တစ်ခုဖြစ်တယ်လို့ပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာကာလဝင်ရောကစိုးရင်ရမြန်မာနိုင်ငံမှာလူသေးပြောက်များတဲ့ငလင်လှုပ်ခတ်ပြီးနောက်မိုးရွာသွန်းမှုကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေများပုံမိုဆိုးရွားလာတယ်လို့ကယ်ဆယ်ရေးအေဂျင်စီများကပြောဆိုပါတယ်။ငလင်တမလွတ်မြောက်လာသူများသည်အပျက်စီးများနဲ့အမှိုက်များကြားတွင်စခန်းချနေထိုင်ခြင်းတွင်ရာသီနှင့်မကိုက်ညီတဲ့မိုးရွာသွန်းမှုနှင့်ပြင်းထန်သောအပူချိန်တို့ပေါင်းဆက်မှုကြောင့်ကာလဝန်ရောဂါဖြစ်ပွားမှုကိုစိုးရိမ်မှုများဖြစ်ပေါ်လျက်ရှိပါတယ်။ကဘာချမ်းမာရေးဖွဲ့ရဲ့ကာလဝင်ယောဂဆိုင်ရာကဘာလုံးဆိုင်ရာဦးဆောင်သူဒါရိုက်တာဖိလပီဘာဒိုဇာကကဘာတဝန်းကာလဝင်ယောဂတိုးမြင့်လာမှုကြောင့်ယခုနှစ်အတွင်းလူပေါင်း1300သေဆုံးခဲ့ပြီလို့ပြောဆိုပါတယ် မြန်မာနိုင်ငံတွင်လွန်ခဲ့တဲ့နှစ်အတွင်းယောဂဖြစ်ပွားမှုများနဲ့ကြုံတွေ့နေရသောယောဂများလျင်မြန်စွာကူးစက်နိုင်ကြောင်းဒေါက်တာဘာဘိုဇာကပြောဆိုသွားပါတယ်။ Coalition အဖွဲ့မှ၎င်းရဲ့ Work from Home Policy မှာမှားယွင်းသွားကြောင်းပီတာဒန်တန်ကဝန်ခံ Coalition အဖွဲ့သည် Public Service များအိမ်မှအလုပ်လုပ်မှုအစီအစဉ်များကိုအဆုံးသတ်ရန်၎င်းရဲ့ရွေးကောက်မှုမူဝါဒကိုဖျက်သိမ်းမယ်လို့ပြောကြားသွားပါတယ်။Commonwealth အလုပ်အကင်ဖြတ်တောက်မှု 4,100 အတွက်၎င်းရဲ့အစီအစဉ်ကိုပြောင်းလဲမှဖြစ်ကြောင်းပြောဆိုပါတယ်။အတင်းအကျပ် redundancy များဖြင့်အလုပ်ဖြတ်တောက်ခြင်းအစား Federal Public Service ကိုသဘာဝအတိုင်းတစားတစားရှော့ချသွားမယ်လို့ဆိုပါတယ်။ချိန်ညာချက်တစ်ခုမှာအတိုက်ခံဘာနာရေးဆိုင်ရာပြောရေးဆိုခွင့်ရှိသူ Jane Hume ကပါတီသည်လူအသိုင်းဝိုင်းရဲ့တုံ့ပြန်ချက်များကိုကြားခဲ့ပြီးအိမ်မှအလုပ်လုပ်ခြင်းဘာဝင်လိုက်လျောညှိထွေရှိသောအလုပ်ရွေးချယ်စရာများမိသည့်လုပ်သားအင်အားမှအကောင်းဆုံးရယူခြင်းရဲ့တစ်စိတ်တစ်ပိုင်းဖြစ်သည်ကိုယခုနားလည်သဘောပေါက်ရန်စိတ်သဘောထားပြောင်းကြောင်းပြောကြားသွားပါသည်။ Coalition အဖွဲ့ခေါင်းဆောင်ပီတာဒန်တန်က Channel 9သို့ပြောကြားရမှာ၎င်းတို့သည်မူဝါဒအပေါ်မှားယွင်းကြောင်းသိရှိသွားခဲ့ပြီးယခုအချိန်မှာရှေ့ဆက်ရန်အချိန်တန်ပြီဖြစ်တယ်လို့ပြောဆိုသွားပါတယ်။ဒီစဉ်တင်တို့ useless ညာပုံမူချာဖီယာ SPS language podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ